ရပိုင်လူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရှမ်းပြည်နယ်မှာ TNLA တန်းပလောင်တပ်ဖွဲ့နေမိတဲ့သွားပြီးသတင်းယူခဲ့တဲ့သတင်းနောက်၃ရက်ဖမ်းဆီးခံရတဲ့သတင်းမှာတပ်မတော်ကဖမ်းဆီးပြီးသီဘောမြို့နယ်ရဲစခန်းကိုအပ်တရားရုံးကနေရမန်ယူပြီးသီဘောချင်းထောင်ကိုပို့ထားလိုက်ပါပြီ DV နဲ့ AOD ကသတင်းနောက်၃ရက်ကိုမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှန်18တင်းနဲ့အရေးယူထားတယ်လို့သိရပါတယ်အခုလိုတိုင်းသာလက်နက်ကိုင်တပ်ဖွဲ့ထိန်းချုပ်နေမိတဲ့သတင်းသွားယူလို့ဖမ်းဆီးခံရတဲ့သတင်းနောက်တွေနဲ့ပတ်သက်ပြီးသတင်းမီဒီယာသမားတွေကမကျေနပ်ကြပါဘူးဒီအတွက်ပြင်းထန်တဲ့ဝေဖန်မှုတွေပြောဆိုကြပါတယ်မြန်မာနိုင်ငံမှာတကယ်ပဲသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရှိနေပြီလားသတင်းမီဒီယာလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားပြီလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်သတင်းနောက်တွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းကကျွန်တော်တို့သတင်းသမားတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်လာတဲ့အချိန်တုန်းကနေအခုထိသတင်းမီဒီယာလွတ်လပ်မှုတွေရှိခဲ့တယ်လို့ခန်းစားလာရတာတွေအားလုံးနောက်ပြန်ဆုတ်သွားကြောင်းပြောကျင်တယ်လို့ဆိုပါတယ်။ရန်ကုန်သတင်းစာပညာကျောင်းတာဝန်ခံဦးရဲနိုင်မိုးကတော့စစ်မြေပြင်အထိသတင်းရယူခွင့်ရှိတဲ့သတင်းစာဆရာတွေကိုနိုင်ငံတော်ကဖွဲ့စည်းထားတဲ့တပ်မတော်ကဖမ်းဆီးတယ်ဆိုတာမကူညီယုံတင်မကပဲသတင်းမီဒီယာအပေါ်တိုက်ခိုက်မှုပါမြောက်တယ်။ဒါကလူအဖွဲ့အစည်းမှရှိတဲ့အကျဉ်းဝင်းနဲ့မညီညွတ်သလိုသတ်မှတ်ထားတဲ့သတင်းမီဒီယာပုံမှန်တွေကိုလည်းမလိုက်နာဘူးဆိုတာတွေ့ရှိရတယ်လို့ပြောထားပါတယ်။အခြားတစ်ဖက်မှာတော့သမနာယုံပြောခွင့်ရဦးစော်ထေကသတင်းဌာနတွေအနေနဲ့ကြိုတင်ခွင့်ပြုချက်ရယူခဲ့ရင်အခုလိုမဖြစ်နိုင်ဘူးလို့မှတ်ချက်ပေးခဲ့တယ်လို့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကတော့ဒါဟာပုံမှန်ဆက်ကွန်မြင်းဆောင်တင့်နဲ့ညီဆွနေတယ်ဒါပေမဲ့ဒီဖြစ်ရက်ကြောင့်သတင်းမီဒီယာလွတ်လပ်ခွင့်ကိုမထိခိုက်နိုင်ဘူးဆိုပြီးပြောဆိုထားပါတယ်သတင်းမီဒီယာသမားတွေနဲ့အစိုးရတာဝန်ရှိသူအာဏာရပါတီခေါင်းဆောင်တွေအမြင်မတူကြပါဘူးဖြစ်စဉ်ကိုပြန်ကြည့်ရင် AOD နဲ့ DVB သတင်းဌာနကသတင်းတောက်တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲထားခြင်းမရှိသေးတဲ့မကြာခဏတိုက်ပွဲလဲဖြစ်နေတဲ့ TNLA တအောင်ပလောင်လက်နက်ကိုင်တပ်ဖွဲ့နေမြေတဲ့သတင်းသွားယူကြတာဖြစ်ပါတယ်။နောက်တစ်ခုထူးခြားတာကရှမ်းပြည်နယ်လွှတ်တော်ဟာအဲ့ဒီတအောင်ပလောင်တပ်ဖွဲ့အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းတွေဖြစ်ဆုံးဖြတ်ထားတာပါ။နဂိုကလေးကမှမတရားအသင်းကနေပယ်ဖြတ်ထားခြင်းမရှိသေးတဲ့အဖွဲ့အစည်းလေးဖြစ်ပြည်နယ်လွှတ်တော်ကလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ဆုံးဖြတ်ထားတဲ့အောက်မှာတာမန်အဖင့်အဲ့ဒီအဖွဲ့အစည်းတွေနဲ့ဆက်သွယ်ရင်တီစဲပုံမှဆက်ခွန်မြင်းဆောင်တင့်နဲ့ညင်ဆွန်းနိုင်တယ်ဆိုတာကတော့ငင်းလို့မရပါဘူ
းဒီလိုပြောလို့သတင်းမီဒီယာတွေအနေနဲ့အဲ့လိုအဖွဲ့အစည်းတွေရဲ့သတင်းတွေမယူရတော့ဘူးလားမဖော်ပြရတော့ဘူးလားအဲ့ဒီနေမြေတဲကိုလည်းလုံးဝမသွားရတော့ဘူးလားလို့မေးစရာရှိလာပါတယ်ဒီကနေ့ချိန်ထိသတင်းမီဒီယာအများစုဟာအစိုးရနဲ့အပြစ်ခတ်ရပ်မထားတဲ့တပ်မတော်နဲ့မကြာခဏတိုက်ပွဲတွေလည်းဖြစ်ပွားနေတဲ့ KIA ကချင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်အေတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးသူတို့ပြောတာတွေကိုရေးသားထုတ်လွှင့်နေကြပါတယ်ဒီလိုရေးသားဖော်ပြတာတွေကိုအရေးယူတာမျိုးမတွေ့ကြရပါဘူးအလားတူသတင်းမီဒီယာသမားအတော်များများ KIA ထင်းချုံနယ်မြေတန်းပလောင်ထင်းချုံနယ်မြေအစရှိသဖြင့်သဘုံဧရိယာတဲသွားသတင်းရယူတင်ဆက်နေတာလဲပုံမှန်လိုလိုတွေ့မြင်နေကြရပါတယ်အဲ့လိုလို့လို့ဘယ်သူမှတရားစွဲခံရတယ်ဆိုတာမျိုးလဲမကြားမသိကြရပါဘူ
းဘလို့ပဲဖြစ်ဖြစ်အခုဖြစ်စဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်ကအကြမ်းဖက်သမားလို့ကြေညာထားတဲ့အဖွဲ့အစည်းနယ်မြေတဲ့သတင်းသွားယူတာကိုသူ့သက်ဆိုင်ရာသတင်းဌာနအယ်ဒီတာတွေအယ်ဒီတာချုပ်တွေတာဝန်ရှိသူတွေကဥပဒေနဲ့အညီစီးကတ်နဲ့အညီသတင်းတော့တွေအန်တရယ်တစုံတရာမကြရအောင်စီစဉ်ပေးလိုက်ပါရဲ့လားဆိုတာကိုလည်းမေးခွန်းထုတ်ဖို့ကောင်းပါတယ်တီစဲသတင်းမီဒီယာဥပဒေပုံမှခွန်ပုံမှခွဲကကြီးမှာသတင်းမီဒီယာသမားတဦးသည်စစ်မှတ်ဖြစ်ပွားရာဒေတာအရေးအခင်အထူးကယုံအများပြည်သူဆန္ဒပြရာနေရာဒေတာတို့တွင်သက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကံများနှင့်အညီသတင်းရယူစဉ်တွင်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတရရဲ့ဤဖန်စီထိမ့်သိမ့်ခြင်းမှကင်းလွတ်စေရမည်လို့ဖော်ပြထားပါတယ်ဒီနေရာမှာအရေးကြီးတာကသက်ဆိုင်ရာတာဝန်ရှိသူအဖွဲ့အစည်းကသတ်မှတ်ထားသောစီကဲများနဲ့အညီသတင်းရယူဖို့ဆိုတာပါအခုသတင်းသွားယူတဲ့သတင်းတောက်တွေအတွက်သက်ဆိုင်ရာသူ့သတင်းမီဒီယာအဖွဲ့အစည်းကတရားဝင်ဖြစ်အောင်ခွင့်ပြုချက်တစုံတရာတောင်းခံတာမျိုးအကြောင်းကြားတာမျိုးလုပ်ပေးခဲ့တာမတွေ့ကြပါဘူးကောင်းပါပြီသတင်းမီဒီယာတွေဘက်ကတို့တွေကခွင့်တောင်းရင်ရောသက်ဆိုင်ရာတာဝန်ရှိသူတွေကခွင့်ပြုချက်ပေးပါမလားပေးမှာမဟုတ်ပါဘူးလို့ဇောရကတက်ကောင်းတက်နိုင်ပါတယ်တကယ်တော့အခွင့်ပြုချက်ပေးတာမပေးတာသက်ဆိုင်ရာတာဝန်ရှိသူတွေအပိုင်းဖြစ်ပြီးသတင်းမီဒီယာတာဝန်ရှိသူတွေအပိုင်းကတော့ကိုယ်သတင်းတောက်တွေအန်ဒီရဲမကြရအောင်အကျိုးနဲ့အကြောင်းနဲ့တင်ပြခွင့်ပြုချက်တောင်းဖို့ပါခွင့်ပြုချက်မပေးရင်အခြားနည်းလမ်းရှာကြရပါမယ် သတင်းမီဒီယာသမားတွေအနေနဲ့ကတော့တည်သူလူထုကိုသတင်းပေးရမှာရှုထောင့်စုံဗတ်စုံကတင်ပြရမှာဖြစ်လို့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကအတန်ကိုယူရမှာလဲအမှန်ပါပဲလိုအပ်ရင်လက်နက်ကိုင်တပ်ဖွဲ့တွေရဲ့နေမြေတွေသွားသိမ်းရင်လဲသွားကြရမှာပါတရားဝင်သွားဖို့ခွင့်မပြုရင်တရားဝင်လမ်းကြောင်းမရှိရင်အဲ့လိုနေမြေဆေလွတ်တင်မတင်ဆေလွတ်မယ်ဆိုကြုံဆုံရနိုင်တဲ့အခုလိုပြဿနာမျိုးတွေကိုသက်ဆိုင်ရာအက်ဒီတာတွေမီဒီယာတာဝန်ရှိသူတွေကြိုတင်တွက်ဆပြီးမှသတင်းတော့တွေကိုယ်တိုင်နားလည်လက်ခံပါမှဆေလွတ်တင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်သတင်းတော့သုံးယောက်ကတော့အဖမ်းခံလိုက်ရပါပြီဒါနဲ့ပတ်သက်ပြီးတီစဲဥပဒေအတိုင်းဆောင်ရွက်တဲ့တပ်မတော်ဘက်ကိုအပြစ်မတင်သင့်သလိုသတင်းသမားတွေဘက်ကမလိုက်ရကောင်းလားဆိုပြီးအစိုးရကိုညှိနှိုင်းနေလို့လည်းမပြီးပါဘူးပထမတစ်ချက်ကသတင်းတော့တွေလွတ်မြောက်အောင်နီလန်းရှာစ조사ပေးရပါမယ်မရလို့တရားရုံးမှာရင်ဆိုင်ရရင်လည်းအကောင်းဆုံးရလထွက်ပေါ်လာအောင်နှီးပေါင်းစုံနဲ့ပတ်မိုးပေးကြရပါလိမ့်မယ်လက်ရှိအချိန်မှာတကယ်လုံးတင်တာကနောင်သတင်းတော့တွေအခုလိုပြဿနာမပေါ်ပေါက်အောင်လက်နက်ကိုင်အဖွဲ့အစည်းနဲ့မြေတဲ့တရားဝင်သွားပြီးသတင်းရယူခွင့်ရတဲ့အခြေအနေဖြစ်ပေါ်လာအောင်သတင်းမီဒီယာတာဝန်ရှိသူတွေသတင်းမီဒီယာအဖွဲ့အစည်းပေါင်းစုံကတာဝန်ရှိသူတွေ조사ဆောင်ရွက်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်